ထိုင်းမြန်မာနယ်စပ်ပကြောခရီခန်ခရိုင်ဘက်မှာတော့မြန်မာနိုင်ငံသားတရာကိုဥဆောင်ပြီးတော့ခေါ်လာတဲ့လူမှောင်ခိုခိုင်းကိုထိုင်းနေကြဆောင်တက်ကစောင့်ဖမ်းခဲ့လို့လက်နက်တွေကင်ဆောင်လာတဲ့လမ်းပြတွေကိုဖမ်းမိတယ်လို့မြန်မာနိုင်ငံသားလူအုပ်ကြီးကတော့ကစင်ကရမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားကြပါတယ်။ထိုင်းမြန်မာနှစ်နိုင်ငံကြားတရာဝင်လမ်းကြောင်းတွေကနေအလုသမားပို့ဆောင်နေရေးသဘောတူညီချက်တွေရှိပေမဲ့လို့ဘာကြောင့်လူကုန်ကူးသူတွေကနေတဆင့်ထိုင်းနိုင်ငံတွေကတရာမဝင်လမ်းကြောင်းတွေကနေမြန်မာတွေဆက်ပြီးတော့ဝင်ရောက်နေကြရပါသလဲ။တရင်ပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနယ်ရဲစောင့်တပ်တွေဖြစ်တဲ့အမှတ်146နဲ့အမှတ်19တပ်ရင်းတပ်ဖွဲ့တွေဟာထိုင်းမြန်မာနယ်စပ်ပကြော့ခရီခန်ခရိုင်တွင်းမှာလူမောင်ခိုခိုင်းနေဝင်ရောက်လာမယ်ဆိုတဲ့သတင်းအရပွေဆိုင်ကျေးရွာပွေရန်ရေတကွန်အနီးတောအုပ်တွေထဲမှာစောင့်ဆိုင်နေခဲ့ကြတာပါ။မေလ16ရက်နေ့တုန်းကတော့လူမောင်ခိုသမားတွေလာခွန်မဲ့နေရာကိုမြန်မာနိုင်ငံသားတရာဟာလူပွဲစားလမ်းပြခေါ်ဆောင်သူတွေနဲ့အတူတော်လန်တိုင်းထိုင်းနိုင်ငံထဲကိုဝင်ရောက်လာခဲ့ပါတယ်။ရှေ့ကနေလာတဲ့လက်နက်တွေပါတဲ့လမ်းပြ2ဦးကတော့ထိုင်းစစ်တပ်တွေစောင့်နေတာကိုသိသွားပြီးနောက်ကြောင်းပြန်ပြေးကြဖို့အတွက်အော်ဟစ်သတိပေးခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။မြန်မာနိုင်ငံသားတရာဟာမြန်မာနိုင်ငံဘက်ကိုပြန်လည်ထွက်ပြေးသွားခဲ့ပြီးထိုင်းစစ်တပ်ကရှေ့ကလမ်းပြတဲ့အသက်53နှစ်နဲ့အသက်25နှစ်အရွယ်မြန်မာနိုင်ငံသား2ဦးကိုတော့တော်ပုံတနက်တွေနဲ့အတူဖမ်းဆီးလိုက်ပါတယ်။တရားခံ2ဦးရဲ့အစ်စ်ခံချက်အရထိုင်းဘက်ကလာခေါ်မဲ့ကားရဲဆောင်တဲ့နေရာကိုမြန်မာနိုင်ငံသားတွေကိုလာပို့ခဲ့တာဖြစ်ပြီးလူမောင်ခိုကိုင်းဟာထိုင်းနိုင်ငံသားတွေဖြစ်တယ်ဆိုပြီးဖမ်းဆီးခံရတဲ့မြန်မာပွဲစား2ဦးကဝန်ခံထွက်ဆိုပါတယ်။ဒါဟာတရားဝင်နှစ်နိုင်ငံသဘောတူစာချုပ်ဖြစ်တဲ့ MOU စနစ်ဟာလွဲကူတာငွေကုန်ကြေးကျသက်သာတာအစဉ်ပြေချောမွေ့တာတွေမရှိတဲ့အတွက်ဒီလိုလူကုန်ကူးမှုတွေဖြစ်နေတဲ့အကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုတ္တမရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
။ဘာဖြစ်လို့ဒီလူတွေကဒီလမ်းကြောင်းတွေတုံးပြီးတော့ထွက်နေရတယ်လဲ။အဲဆိုတာတော့တကယ်လို့ MOU စနစ်ကတကယ်ကြီးကောင်းပြီးတော့လွယ်ပူတယ်ပေါ့နော်။အရင်ပြည်တယ်ဆိုလို့ရှိရင်တော့တရားတရားမှုနေနဲ့ထွက်တဲ့ဟာတွေကပယ်ပြီးဖြစ်နိုင်မယ်ပေါ့နော်။ဒါလေးကျွန်တော်တို့ပြောရခဲ့ပါတယ်။ဆက်ပြက်နေမှာကျွန်တော်တို့အစည်းအဝေးလုပ်တယ်လေ။ဒီဝန်ကြီးလည်းပါတယ်ဒီရန်ကုန်ကျန်းကြီးကမှဦးသိန်းစိုးတို့ဒီဝန်ကြီးတို့အစီအွေလုပ်ကြပါတယ်ကျွန်တော်လည်းပါပါတယ်ဒါကမိရလည်းပါဒါပေမဲ့အများစုဖြစ်တာကအဲဒီမလေးကနေတော့ဝင်ရတာလေအားရဖြစ်တာဒါတွေကစဉ်းစားကြည့်ရဆိုလို့ရှိရင်ဟောပေါ့နော်ဒီပွဲသားတွေအာသာမှုတွေပြီးတဲ့ခါကျတော့ကျွန်တော်တို့အမှုစနစ်မှာရှင်ပြေမှုနဲ့ကြာဒီမှာလွယ်ကူနဲ့ဝင်နေဖြစ်တယ်ဆိုလို့ရှိရင်လူတွေကအဲ့လိုပဲလုပ်မှာပေါ့နော
်ထိုင်းမြန်မာနယ်စပ်တစ်လျှောက်နေသားအပေါက်တွေမှာလုံခြုံရေးအပြည့်မချထားနိုင်တဲ့အတွက်ထိုင်းမြန်မာနယ်စပ်ဟာဘယ်နေရာကဝင်ဝင်ထိုင်းနိုင်ငံအတွင်းကိုဝင်လာလို့ရနေပါတယ်။ထိုင်းဘက်ကတော့လူကုန်ကူးလာသူတွေကိုပိတ်ဆို့ဖမ်းဆီးနေတာတွေလို့လည်းတွေ့နေရပါတယ်။မြန်မာအာဏာပိုင်တွေကတော့အခုလိုမျိုးနိုင်ငံအတွင်းကအလုံးရင်းထွက်လာနေကြတဲ့လူလူတွေကိုနိုင်ငံအတွင်းကနေမထွက်ကြအောင်လှုပ်ဆောင်မှုတွေကတော့အားနည်းနေဆဲဖြစ်ပါတယ်။ပြည်တွင်းအလုပ်အကိုင်အခွင့်အလမ်းဖန်တီးပေးတာနိုင်ငံတကာနဲ့တပြေးညီလှုပ်အားကဒန်းတူပေးတိုင်တာမျိုးတွေမရရှိသေးတဲ့အတွက်မြန်မာနိုင်ငံသားတွေဟာအင်ဒီနာချင်းနိုင်ငံတွေကိုအခုလိုနီးစပ်ရလမ်းတွေကနေတရားမဝင်တဲ့နီးတွေနဲ့ခိုးဝင်ဖို့စူးစမ်းနေကြတာဖြစ်ပါရဲ့ရှင်။